ထိုင်းနိုင်ငံတက်ခရိုင်အုံဖန်မြို့နယ်အတွင်းမှာနှစ်ဆင်ပြုလုပ်တဲ့ဒွိုင်းလိုင်းဖပွဲတော်မှာလူထောင်ချီပျော်ပွဲရှင်ပွဲပြုလုပ်နေတော့လူငယ်နှစ်ဦးကဘုံးဖောက်ခွဲတိုက်ခတ်ခဲ့တာကြောင့်လူလေးဦးသေဆုံးပြီး53ဦးဒဏ်ရာရရခဲ့တာပါ။ဒဏ်ရာပြင်းထန်ပြီးအရေးပေါ်ကုသမှုခံနေရသူ6ဦးထိနေပါတယ်။2024ခုနှစ်ဒီဇင်ဘာလ13ရက်နေ့ည17:35မိနစ်ခန့်ကတက်ခရိုင်အုံဖန်မြို့နယ်အတွင်းမှာလုခဲ့တဲ့ပွဲတော်မှာလူ 8,000 ကနေ 9,000 လောက်ထိရှိနေခြင်းဖြစ်ပါတယ်။ဘုံဖောက်ခွဲတိုက်ခတ်ခဲ့တဲ့လူငယ်နှစ်ဦးကတော့အသက်16နှစ်နဲ့18နှစ်အရွယ်ဂျိုရီတူးနဲ့ဒီဒီဆိုတဲ့ကရင်လူငယ်တွေဖြစ်ကြပါတယ်။ဒီဖြစ်ရပ်နဲ့ပတ်သက်လို့တက်ခရိုင်ရဲတပ်ဖွဲ့မှမစ္စတာဆမ်မရစ်အမ်ကမွန်ကထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ်။
ดีดีเนี่ยเป็นกองกำลังของเกณฑ์อยู่นะครับแล้วเขามีเรื่องกันอยู่ฝั่งโน้นมาแล้วคู่ดีเขาก็เป็นคนฝั่งโน้นโดนดักต่อยจะเป็นสองส่วนนะครับดำเนินคดีก็ดำเนินคดีในส่วนนั้นผู้ต้องหาเราได้ตัวหมดละ
ဒီဒီဆိုတဲ့လူငယ်က KNU အတိုင်းဝန်းကဖြစ်ပါတယ်လူငယ်ချင်းစကားများရန်ဖြစ်ထားတဲ့ရန်ညှိုးနဲ့အခုလိုမျိုးကလေးစားချေတိုက်ခိုက်မှုလုပ်ခဲ့တာပါအမှုကတော့ထိုင်းနယ်မြေထဲမှာဖြစ်ပွားခဲ့တဲ့အတွက်ထိုင်းဥပဒေအရဆက်လက်စစ်ဆေးအရေးယူသွားမယ်လို့လည်းပြောဆိုသွားခဲ့ပါတယ်အသက်18နှစ်အရွယ်ဂျူရီတူ16နှစ်အရွယ်ဒီဒီတို့ဟာပြီးခဲ့တဲ့ဒဇောင်းနိုင်ပွဲတော်အတွင်းကလူငယ်အုပ်စုချင်းစကားများရန်ဖြစ်ထားတဲ့ဖြစ်ရပ်ကိုမကြေမနက်ဖြစ်ပြီးအခုပွဲတော်အတွင်းမှာသူတို့နဲ့ရန်ဖြစ်ထားတဲ့လူငယ်အုပ်စုတွေကခုန်နေတဲ့နေရာအတွင်းကိုလက်ပစ်ဘုံးနဲ့ပစ်ဖောက်တိုက်ခိုက်ခဲ့တာဆိုပြီးရဲတပ်ဖွဲ့ရဲ့သတင်းမှဖော်ပြထားပါတယ်။အခင်းဖြစ်ပွားတဲ့အချိန် CCTV ရုပ်သံမှတ်တမ်းတွေကိုရဲတပ်ဖွဲ့ကစစ်ဆေးပြီးဘုံးခွဲတိုက်ခိုက်ခဲ့တဲ့လူငယ်နှစ်ဦးကိုဖမ်းမိခဲ့ပြီဆိုပြီးရဲတပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။တက်ခရိုင်အုံဖန်မြို့နယ်အတွင်းမှာလုတ်တဲ့ဈေးပွဲတော်အတွင်းဘုံခွဲတိုက်ခိုက်မှုနဲ့ပတ်သက်လို့ကျူးလွန်သူလူငယ်တွေကိုဖမ်းဆီးပြီးဆက်လက်စစ်ဆေးနေတယ်လို့လည်းသတင်းထုတ်ပြန်ခဲ့ပါတယ်။ဒီဖြစ်ရပ်နဲ့ပတ်သက်လို့ထိုင်းဝန်ကြီးချုပ် Mrs. Paytonton ရှင်နာဝတ်ကလည်းဝန်ထဲကြောင်းပြောဆိုခဲ့ပြီးနောက်ထပ်ဈေးပွဲတော်တွေမှာလုံခြုံရေးကိုပုံမတင်းကျပ်စွာလှုပ်ဆောင်ဖို့အတွက်သတိပေးခဲ့ပါတယ်။ထိုင်းသတင်းတွေထဲမှာ KNU အတိုင်းဝိုင်းကဖြစ်တယ်ဆိုပြီးပြောဆိုချက်အပေါ်ကရင်မျိုးသားစည်းရုံး KNU ကအခုလိုမျိုးအကြမ်းဖက်မှုတွေကိုလက်မခံကြောင်းရှုံချကြောင်းပြောဆိုခဲ့ပြီးထိုင်းနိုင်ငံနဲ့အတူအမှုမှန်ပေါ်ပေါက်ရေးပူးပေါင်းမှုသဘောထားရှိတယ်လို့လည်းသတင်းထုတ်ပြန်ခဲ့ပါတယ်ရှင်။